ကဘာတော်မှာဆိုးဝါးတဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့လူသားချင်းစာနာမှုဆိုင်ရာအကျအတဲတွေမကြုံတွေ့ရလေအောင်နိုင်ငံတိုင်းကကာကွယ်ဖို့တာဝန်ရှိတဲ့အကြောင်းပုပ်ယဟမင်းကြီးဗင်နေဒစ်ကပြောဆိုလိုက်ပါတယ်ပုပ်ယဟမင်းကြီးဟာမနေ့ကတောက်ကြနေ့မှာကုလသမဂ္ဂထွေထွေညီလာခံမှာမိန့်ကြားခဲ့တာဖြစ်ပါတယ်နိုင်ငံတိုင်းမှာကုလသမဂ္ဂဗရင်းချင်းစာနာနဲ့အညီတခြားနိုင်ငံတကာအဖွဲ့အစည်းများလိုက်နာရမယ်စီကံနေကိုလိုက်နာလာနိုင်အောင်နိုင်ငံတကာကကြားဝင်ဆောင်ရွက်ပေးဖို့ကိုလည်းပုပ်ပြဟမင်းကြီးကတိုက်တွန်းသွားပါတယ်လူခွင့်ရေးကိုမြင့်တင်ဆောင်ရွက်တာဟာလုံခြုံရေးတိုးတက်အောင်နဲ့နိုင်ငံတွေနဲ့လူမှုအဖွဲ့အစည်းများအကြမညီမျှမှုတွေကိုပပျောက်အောင်တိုက်ဖျက်ဖို့အထူးရောက်ဆုံးသောမဟာဗျူဟာတစ်ရပ်ဖြစ်တယ်လို့လည်းပုပ်ပြဟမင်းကြီးကပြောဆိုပါတယ်ကုလသမဂ္ဂထွေထွေညီလာခံခမ်းမဆောင်အတွင်နောက်ပိုင်းဟောပြောရာမှာပုပ်ပြဟမင်းကြီးကကုလသမဂ္ဂဝန်ထမ်းတွေကိုသူတို့ရဲ့လုပ်ငန်းဆောင်ရွက်ချက်တွေအတွက်ကျေးဇူးတင်စကားပြောကြပါတယ်တာဝန်ထမ်းဆောင်ရင်းအသက်ပေးသွားသူတွေကိုလည်းသူကဂုဏ်ပြုခဲ့ပါတယ်သူမိန်ကွန်းပြောကြားတဲ့အချိန်မှာအလုံးကမတ်တပ်ရပ်ပြေဂုံပြုကျူစုနှုတ်ဆက်ခဲ့ကြပါလေအသက်82နှစ်အရွယ်ရှိပုပ်ပြဟမင်းကြီးဟာနယူးယောက်မြို့မှာရှိနေစဉ်တော်တွင်စင်နဂေါခေါ်ဂျူးလူမျိုးတို့ရဲ့ဖျားချောင်းကိုတွားရောက်မှာဖြစ်ပါတယ်ဒါအပြင်ပရိုတက်စတန့်ဘာသာအော်သိုဒေါ့ခ်စ်နဲ့ကက်သလစ်ဖျားချောင်းများကအကြီးအကဲတွေဖြစ်ကြတဲ့ဘာသာရေးခေါင်းဆောင်250လောက်နဲ့အတူစိန့်ဂျိုးဆက်ကက်သလစ်ဖျားချောင်းမှာဘာသာရေးဆိုင်ရာဝတ်ပြုဆုတောင်းပွဲတစ်ရပ်ကိုကျင်းပဖို့စီစဉ်ထားပါတယ်